ာဆီယံဖွဲ့အတွင်းပြည်ညင်စာတမ်းကိုအဖွဲ့ဝင်နိုင်ငံတွေအကြားလက်မှတ်ရေးချိုးရေးဟာမြန်မာနိုင်ငံနဲ့ဆက်နွယ်ပြီးမေးခွန်းထုတ်တာတွေရှိနေဆဲပဲလို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။တစ်ချိန်တည်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နေအိမ်ကျေကျုပ်ကလွတ်မြောက်ရေးဟာအာဆီယံဘက်ကမျှော်လင့်ချက်တာဖြစ်ပြီးရေးရမှုမရှိတဲ့အကြောင်းဒီမိုကရေစီအင်အားစုတွေကတုံ့ပြန်ကြပါတယ်။အာဆီယံပြည်ညင်စာတမ်းကိုမြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်နိုင်ငံ9နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့အာဆီယံဖွဲ့အတွင်းမှာဒီမိုကရေစီစနစ်ကိုအကျင့်သုံးဆုံးလို့သတ်မှတ်ခံထားရတဲ့ထိုင်း၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံ3နိုင်ငံကသဘောတူလက်မှတ်ရေးထိုးတာမရှိသေးပါဘူး။ထိုင်းနိုင်ငံကတော့ရှေ့လလောက်မှာပြည်ညင်စာတမ်းကိုသဘောတူလက်မှတ်ရေးထိုးလိမ့်မယ်လို့အာဆီယံခေါင်းဆောင်တွေကမျှော်လင့်ထားကြပါတယ်။အင်ဒိုနီးရှားနိုင်ငံနဲ့ပတ်သက်လို့လည်းတစုံတရာပြဿနာမရှိပေမဲ့ဖိလစ်ပိုင်နိုင်ငံမှာတော့မြန်မာစစ်အစိုးရနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတွေရှိနေသေးတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဂျော့ချ်ယူကမနေ့ကသတင်းတောက်တွေကိုပြောဆိုပါတယ်
But the Philippines remains a small question mark because of the position taken earlier by some of the senators that the ratification of the charter would be contingent on Myanmar's good behavior, which was a position many of us
believed. Philippines ကတော့ ASEAN ပြည်ငယ်စာရန်ကိုလက်မှတ်ရေးထိုးဖို့ဆိုရင်မြန်မာစစ်အစိုးရကဘလောက်ကောင်းကောင်းမွန်မွန်နေမလဲဆိုတဲ့အပေါ်မူတည်တယ်ဆိုပြီးအစောပိုင်းက Philippines အထက်လွှတ်တော်အမတ်တွေကပြောထားတော့အခုလဲဒါနဲ့ပတ်သက်လို့မေးစရာနည်းနည်းရှိနေပါသေးတယ်။ Philippines ရဲ့ရည်တည်ချက်ကိုကျွန်တော်တို့အားလုံးကသဘောမတူပါဘူး။မြန်မာနိုင်ငံကိုဒီပြည်ရှင်စာရန်လက်မှတ်ရေးထိုးပြီးမှဘလို့ဆန်သက်မှတ်ချက်မူတွေကိုလိုက်နာသင့်တယ်ဆိုတာမျိုးပြောသင့်ပါတယ်လက်မှတ်မထိုးခင်ကြိုပြီးဘာလို့ရမယ်ဆိုတာမျိုးမပြောသင့်ပါဘူ
းဒါပေမဲ့လည်းမကြသေးခင်တုန်းကဖိလစ်ပိုင်အထက်လွှတ်တော်အမတ်တချို့နဲ့ဆွေးနွေးချက်အရဖိလစ်ပိုင်နိုင်ငံအနေနဲ့မကြခင်ပြည်ရှင်စာရန်ကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်တဲ့အကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကပြောပါတယ်အာဆီယံပြည်ညင်စာရန်ကိုအဖွဲ့ဝင်နိုင်ငံတွေအားလုံးလက်မှတ်ရေးထိုးပြီးခဲ့ရင်အာဆီယံအဖွဲ့အတွင်းလူခွင့်ရေးဆိုင်ရာအဖွဲ့တစ်ခုကိုဖွဲ့စည်းပြီးတော့လူခွင့်ရေးနဲ့ပတ်သက်တဲ့အငင်းပွားမှုတွေကိုကင်တွယ်ဖြေရှင်းတဲ့စနစ်တရက်ထူထောင်မယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းကတော့အာဆီယံဒေသအတွင်းလူခွင့်ရေးအခြေအနေတိုးတက်ဖို့ဆိုရင်ပြည်ညင်စာရန်ကိုတိတိကျကျလိုက်နာဖို့လိုတယ်လို့ပြောဆိုပါတယ်။
အဲကျွန်တော်တို့ charter ကိုအကောင့်ထဲပေါ်တဲ့နေရာမှာတိတိကျဆောင်ရွက်ရင်ဒုခွင့်ရဒီမှာတိုးတက်လာဖို့ရှိပါတယ
်ဒီတော့တွင်မြန်မာစစ်ဆိုးရနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံမှာတည်ဆဲဥပဒေအရဒေါက်ဆန်းစုကြည်ကို6နှစ်အထိချုပ်နှောင်ထားနိုင်ကြောင်းပြောဆိုခဲ့တဲ့အတွက်ဒေါက်ဆန်းစုကြည်နောက်ထပ်တစ်နှစ်မပြည့်ခင်လွတ်မြောက်ကောင်းလွတ်မြောက်နိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်ခဲ့ပါတယ်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းကတော့စစ်ဆိုးရဘက်ကဒေါန်ဆန်းစုကြည်ကိုလွတ်ပေးပါမယ်ဆိုပြီးတိတိကျကျကတိပေးပြောတာမျိုးမတွေ့ရတဲ့အပြင်ဒေါန်ဆန်းစုကြည်ဟာမတရားချုပ်နှောင်ခံရတာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ
်။အဲကျွန်တော်တို့သဘောထားကတော့ဗျာအခုနောက်ဆုံး extension လောက်တာတော့မလုပ်ထိုက်ဘူးလို့ပဲမြင်တယ်လေ။အခုမနေ့ကဂျော့ချ်ယိုနဲ့နိုင်ငံရေးဝန်ကြီးနဲ့ပြောတဲ့ကဲမသူတို့ကဆောက်လဆိုတာကိုတည့်ပြောတာမရှိဘူးထင်ပါလေအဲ6လမဖြစ်နိုင်ဘူးလားလို့မေကုံးအပေါ်မှာကြောချိုးဖြေတာပဲကျွန်တော်အဲ့လိုနားလေတယ်လေအဲ့တော့ချုပ်ပြီးတော့ပြောရင်တော့ဗျာဒေါန်ဆန်းစုကြည်ကလွတ်ထိုက်ပါတယ်ဆက်လက်ထိန်းသိမ်းထားတာလည်းတရားမျှတမှုလည်းလုံးဝမရှိဘူးအဲ့ဒါပဲကျွန်တော်ပြောချင်ပါတယ
်ဥညာဝင်းပြောဆိုသွားတာပါအခုအချိန်အထိဒေါန်ဆန်းစုကြည်လွတ်မြောက်ရေးနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေရဲ့ခန့်မှန်းချက်သာဖြစ်ပြီးအာဆီယံစည်းဝေးတက်ရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာဆန်ဝီရာယူဒါကလည်းဒေါန်ဆန်းစုကြည်လွတ်မြောက်မယ်ဆိုတဲ့ခန့်မှန်းချက်နဲ့ပတ်သက်လို့ဒါဟာသူတို့ဘက်ကမျှော်လင့်ချက်သာဖြစ်တဲ့အကြောင်းဒီနေ့သတင်းထုတ်တွေကိုပြောဆိုသွားပါရစေ။